တချင်းပြည်နယ်တွင်းမှာဖြစ်ပေါ်နေတဲ့မူရင်းစည်းဝါးသုံးဆမှုနဲ့ဆက်စပ်တဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကဒေသခံအရက်ဖဲလူမှုအဖွဲ့အစည်းတွေရဲ့အကြံပေးချက်တွေကိုရယူပြီးတော့စီမံကိန်းရေးဆွဲဖို့ပြင်ဆင်နေပါတယ်။အမေရိကန်ဒေါ်လာ6သန်း30သောင်းနဲ့ဒီစီမံကိန်းဟာမူရင်းစည်းဝါးတိုက်ခိုက်ရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေရဲ့အကြံဉာဏ်တွေနဲ့လှုပ်ဆောင်မဲ့ပထမဆုံးစီစဉ်ဖြစ်တယ်လို့ USAID ကပြောပါတယ်။အကြောင်းဆိုကို VV မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမြင်းမြန်းတင်ပြထားပါရဲ့ရှင်။
ဖွံ့ဖြိုးရေးစီမံကိန်းတွေပါဝင်မူရင်းစည်းဝါးတိုက်ခိုက်ရေးနဲ့ဆိုင်တဲ့စီမံကိန်းတွေကိုပုံမှန်အားဖြင့် USAID American နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီကဦးဆောင်ပြုလုပ်လေးရှိပေမဲ့ဒေသခံရပ်ပတ်လူမှုအဖွဲ့အစည်းတွေကဦးဆောင်တဲ့ပုံစံနဲ့လုံဆောင်တာဟာဒါဟာမြန်မာနိုင်ငံမှာပထမဆုံးအကျင့်ဖြစ်ပါတယ်။ American ဒေါ်လာ6သန်းအကုန်ကျခံမဲ့ဒီ50စီမံကိန်းကိုကချင်ပြည်နယ်အတွင်းမှာပဲလုံဆောင်သွားမယ်လို့ USAID တာဝန်ရှိသူဒေါ်မီမင်ဂျူက VOA ကိုပြောပါတယ်။ကချင်ပြည်နယ်ဟာမြန်မာနိုင်ငံအတွင်းမိုးရွာသေးဝါတုံးဆက်မှုအဆိုးရွားဆုံးဒေသတစ်ခုဖြစ်တာကြောင့်ဒီစီမံကိန်းကိုဒီဒေသမှာစတင်တာလည်းဖြစ်ပါတယ်
။ဒီကမှတည့်ရနေမှာပေါ့နော်။အဲ့ဒီရဲစင်ကနေပြီးတော့မှသူရဲ့ပထမဆုံးဒီဒေသခံတွေဦးဆောင်ပြီးတော့မှအခွင့်အရေးလုပ်ငန်းတွေလုပ်နိုင်ဖို့အတွက်ဆိုပြီးတော့မှအဲ့ဒီလျှောက်လာအဆိုပြုလာဟာခေါ်မလဲဆရာ concept note တွေကိုခေါ်တဲ့စာပေါ့နော်။အဲ့ဒါကိုထုတ်ပြန်ထားပါတယ်အဓိကတော့ဒီကချင်ပြည်မှာရှိတဲ့ဒီမူရင်းစည်းဝါးနဲ့ပတ်သက်ပြီးတော့မှရှင်းနေတဲ့ဒီဟိုပေါ့နောက်ဆက်တွဲပြဿနာတွေ၊ကျမရဲ့ပြဿနာတွေကိုရှော့ချဖို့အတွက်ပေါ့ဒါမဲ့ဒီစီမံကိန်းကပုံမှန်ဟို USA ကနေပြီးတော့လုပ်နေတာဟိုကျမတို့ကနေပြီးဦးဆောင်ပြီးတော့လုပ်တဲ့ဟာမျိုးမဟုတ်ပဲနေနဲ့ဒီကခံနေရနေပြီးတော့မှသူတို့ရှင်းနေတဲ့ပြဿနာတွေကိုသူတို့ဘယ်လိုဖြေရှင်းမလဲဆိုတဲ့အပေါ်မှာသူတို့တင်ကြလာတဲ့အပေါ်မှာကျွန်တော်တို့ကနေပြီးတော့မှပံ့ပိုးကူညီသွားပေးဖို့ပါဆရာ
မိလာတွေကပြုလုပ်ခဲ့တဲ့ဆွေးနွေးပွဲအဖြစ်ရလာပုံမူတည်ပြီးနိုဝင်ဘာ၁ရက်နေ့ကရှောက်သွားတွေကိုခေါ်ယူခဲ့တာလို့ဒေါ်မီမင်းကျူကပြောပါတယ်အခုဒုတိယဆင့်အနေနဲ့မိုးရစေဝါတပ်ဖြတ်ရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့အဖွဲ့အစည်းတွေရဲ့ပုံမူကျယ်ပြန့်တဲ့အကြံဉာဏ်ကြီးရနိုင်ဖို့လာမယ့်နိုဝင်ဘာ15ရက်နေ့မှာအလုံးယုံဆွေးနွေးပွဲတစ်ခုထပ်မံပြုလုပ်သွားမယ်လို့ဆိုပါတယ်အစိုးရကကချင်ဒေသမှာမိုးရွာစည်းဝါးကိစ္စကိုဖြေရှင်းဖို့ကြိုးစားနေပေမယ့်အစိုးရနွမ်းမမှုနဲ့တရားဥပဒေစိုးမိုးမှုအားနည်းရာတွေကဒီပြဿနာကိုပိုပြီးဆိုးရွားလာနေရလို့ကချင်ရပ်ပတ်အဖွဲ့အစည်းတွေကပြောပါတယ်။ကချင်ဒေသမှာမိုးရွာစည်းဝါးတက်ခဲ့ရေးအတွက်လူမှုအခြေစိုက်မိုးရွာစည်းဝါးတက်ခဲ့ရေးလုပ်နေတဲ့ပတ်ကြဆံလို့အဖွဲ့တွေရှိနေပေမယ့်လည်းဒီကြပိုပြီးထိရောက်နိုင်ဖို့အစိုးရကပူးပေါင်းပါဝင်ဖို့လိုအပ်ပြီးဤဥပဒေအသစ်တွေကိုအမြန်ဆုံးကြာထန်းပေးစီလိုကြောင်းပကြဆံအဖွဲ့ရဲ့ဖာကတ်မျိုးနဲ့အတွင်ရေမှုဆရာဘရန်နန်ကပြောပါတယ်
။ဒီလိုဖြစ်တဲ့အစိုးရတာဝန်ရှိတယ်နဲ့ပေါင်းပြီးတော့ဒီအစိုးရကထုတ်ပြန်ထားတဲ့အဖွဲ့လက်ရှိကြီးကျယ်ဥပဒေမှာဒီနည်းစေတော့ပတ်ချက်နဲ့ဒီဥပဒေအဖြစ်ပြန်ပြန်ထွက်လာမယ်လို့တော့ယုံကြည်ပါတယ်။အဲ့ဒါထွက်လာရင်တော့အရှင်းကြည့်တယ်လို့တော့ယုံကြည်ပါလား
။ဖာကတ်မျိုးနဲ့ဟာကမ္ဘာပေါ်မှာအဖို့တန်ကြောက်စိမ်းအများများထွက်တဲ့နေရာဒေသဖြစ်တယ်လို့ကျောက်ဆိုင်စီးပွားရေးကိုပြီးပြီးအကျိုးမြတ်ရှာနေတဲ့မိုးရစီဝါရှောင်းဝဲတာကလည်းတခြားမျိုးနယ်တွေထက်အများဆုံးဖြစ်နေပါတယ်။2019စက်တင်ဘာ24ရက်တုန်းကလည်းဖားကတ်မျိုးနယ်နတ်မော်ကြီးဝါကျောက်ဆိုင်မြေစာပုံသားမှာမိုးရစီဝါရောင်းနေတဲ့သူနှစ်ယောက်နဲ့သုံးဆွဲသူရောက်400လောက်ကိုလူမှုအခြေပြုမိုးရစီဝါအဖွဲ့ပတ်ကြဆံအဖွဲ့ကဖမ်းဆီးခဲ့ပြီးဒေသအာဏာပိုင်ကိုအပ်ခဲ့ပါတယ်။ဖားကန့်ဒေသမှာအချိန်ချင်းဖမ်းဆီးရရီလုပ်ခဲ့ပြီနဲ့လဲမိုးရစီဝါပြဿနာကကြောက်သွားတာမရှိပါဘူး။ကချင်ပြည်နယ်ရဲ့မိုးရစီဝါပြဿနာဟာတရားဥပဒေစိုးမိုးရေးအားနည်းမှုနဲ့အဓိကသက်ဆိုင်နေကြောင်းကချင်လူ့အခွင့်အရေးလှုပ်ရှားဆောင်ရွက်သူတို့ဖြစ်တဲ့ငင်းညာရေးကွန်ရက်ကဒေါ်ခွန်ကြာကဖူယိုရီကိုပြောပါရတယ်
။တနိုင်ငံလုံးကဒီအလုပ်လုပ်အပ်တဲ့လူအလုံးရဲ့သွားတဲ့နေရာဖားကန့်လို့ဖြစ်နေတယ်။အဲ့နေရာမျိုးမှာတရားဥပဒေစိုးမိုးဖို့အင်တန်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုရင်တော့ရဲဝန်ထမ်းအင်အားပြုလို့ရှိရင်တော့ဒီတရားရုံးရှိနေဆိုတဲ့အင်အားပမာဏနဲ့အချက်ကိုမှလူဦးရေကပြည်များနေတယ်။ဒီပတ်စံလို့တဲ့လူကများနေရဲ့
။ကချင်ရပ်ပတ်မိုးရစေဝါတက်ကြရေးအဖွဲ့တွေကိုကချင်လူငယ်တွေဘာသာရေးအသင်းအဖွဲ့တွေအများပြားနဲ့စုဖွဲ့ထားပြီးနေ။နောက်ပိုင်းအဖွဲ့အစည်းတွင်းမှာအားနည်းလာပြီးအချိန်ရောကြလာရလို့လည်းတချို့ကမြင်ပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ရဲ့အကျဉ်းထောင်တွေကိုလေ့လာထားတဲ့အချက်အလက်တွေရဆိုရင်အကျဉ်းသားအများစုကမိုးရစေဝါကြောင့်ထောင်ချနေတဲ့သူကများပါတယ်။မိုးရစေဝါနဲ့စိတ်ကိုကြောက်လဲစေသောစေဝါများဆိုင်ရာဥပဒေကို1993မှာပြဋ္ဌာန်းခဲ့ပြီးနဲ့အားနည်းချက်တွေရှိရာကြောင့်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေကဝေဖန်ခဲ့ပါတယ်။ဒါကြောင့်ဒီဥပဒေကိုအစဉ်အဆက်ကြောက်လဲခဲ့ကြပြီးပြင်ဆင်ထားတဲ့ဥပဒေကို2018ဖေဖော်ဝါရီ14ရက်မှာအတည်ပြုလိုက်ပါတယ်။နီးဥပဒေကတော့1995ခုနှစ်မှာအတည်ပြုထားရင်နီးဥပဒေအတိုင်းပဲလက်ရှိမှာကျင့်သုံးနေစေဖြစ်ပါတယ်။